မကွေးတိုင်းစောမြို့နယ်မှာစစ်ကောင်စီဘက်ကလေကြောင်းနဲ့ရုတ်တရက်တိုက်ခိုက်တဲ့အတွက်ကလေးငယ်တွေအပါအဝင်ကျေးရွာသားတချို့အသက်ဆုံးခဲ့ရတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ထိခိုက်သေးဆုံးမှုတွေကြုံခဲ့ရတဲ့အထိလေကြောင်းကနေတိုက်ခိုက်ခံရတဲ့အတွက်လုံခြုံရေးအတွက်ဒေသခံတွေစိုးရိမ်နေကြပါတယ်။စီရေးပရိပခါတွေတွင်မှဒေသခံတွေသေဆုံးထိခိုက်ရတာတွေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစီသူကတင်ပြပေးထားပါတယ်။
ဆောင်မြို့နယ်တောမကျေးရွာမှာမင်းညာကစစ်ကောင်စီလေကြောင်းတက်ခတ်မှုကြောင့်ကလေးငယ်တွေအပါအဝင်9ဦးသေဆုံးပြီးဒဏ်ရာရသူတွေလည်းရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲဖြစ်ချိန်မဟုတ်ပဲလေကြောင်းကတိုက်ခိုက်ခံခဲ့ရတာကြောင့်ထိခိုက်ပျက်စီးမှုတွေရှိခဲ့တယ်လို့ကိုတိုင်ကြုံခဲ့ရသူလည်းဖြစ်တိုက်ခတ်ခံရမှုအတွင်းဆွေမျိုးသားချင်းဆုံးရှုံးခဲ့ရသူလည်းဖြစ်တဲ့ဒေသခံတစ်ယောက်ကပြောပါတယ
်။သေဆုံးအောင်9ယောက်ပြ။ဒဏ်ရာ4ယောက်ပြ။တိုးရင်းရလူတယောက်ကဟိုရင်မအဆုတ်ကိုထိခိုက်တာလူတယောက်ရှိတယ်ပေါ့နော်။အဲ့ဒါဒီကငါအမျိုးသမီးကြီးလည်းရှိတာပေါ့နှစ်ယောက်တော့နည်းနည်းလေးတော့သေုံကြီးပြောတော့အချင်းမကောင်းလို့ကြားနေတယ်ကိုလိုတော့လက်ရှိမှာတကွလည်းမရှိဘူးဘာလည်းမရှိဘူးကွာနေရင်ကစစ်လုံးမိလောင်တာနဲ့ဆိုစစ်လုံးကြော်တာကမိလောင်တာ3အိမ်နဲ့ဆိုတော့စကားပြီးကောက်မြတ်တဲ့အိမ်ကကျွန်တော်ပြင်လဲပါတယ်ကျွန်တော်တော့လည်းပါသွားတာပေါ့နော်ကျောက်ကလည်းပါသွားတယ်ပေါ့သူတို့ကအိမ်မနေတာကျွန်တော်အိမ်ရှိလေးကငါးပေပေါ်တော့ကကြက်သွားတာကဘယ်စိတ်ကမကောင်းဘူးနော်ကျွန်တော်လည်းစိတ်ကိုခိုင်ခိုင်ထားတာပေါ့ဟိုအိမ်မှာလည်းနေပြအောင်ရှိဘူးပြကျွန်တော်တို့မှဆိုတော့ဒီမှာထွက်နေရတယ်အိမ်မြန်အောင်ဆိုလည်းအိမ်လည်းမရှိတော့ဘူးလေပြစီဆိုတော့ဟိုပြောမယ်အိုးမဲ့အိမ်မဲ့လို့ဖြစ်သွားတ
ာစစ်ကောင်စီတပ်ရဲ့လေရင်တွေရုတ်တရက်ရောက်လာပြီးတိုက်ခိုက်ခံခဲ့ရတာကြောင့်ဘေးလွတ်ရာတိမ်းရှောင်ဖို့အချိန်မရနိုင်ခဲ့ဘူးလို့လည်းစစ်ရှောင်ဒုက္ခသည်တွေကိုအကူအညီပေးနေသူတယောက်ကပြောပါတယ
်ဘုံကိုကျင်းနေတော့ထူးထပါတယ်အတိတ်ကအတိတ်ပညာပေးဖို့ပြောရည်လဲပါထားတယ်ဘုံကိုကျင်းနေလဲဒီခိုင်းထားရပေါ့နော်ဒီကင်းနေရာဒီမှာရောဒီကြောင်တင်းကလည်းလိုက်ချက်ထားတာကြီးလည်းပါတော့ပေါ့လို့ဆိုတော့တကယ်ဒီကနေ့ကမသိသိမိတော့ဘူးပေါ့
မေလာကိုရနေ့ကလည်းစောမြို့နယ်ကြောက်ထုတိုက်နေတဲ့ကအကြီးပန်းပလွန်ကျေးရွာဖုန်ကြီးကျောင်းကိုစစ်တပ်ဘက်ကလေကြောင်းကနေဘုံကျဲတက်ခတ်ခဲ့လို့15ဦးထက်မနည်းတေဆုံးပြီး30ဦးထက်မနည်းဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်အခုဒီချိန်ဟာစောမြို့နယ်မှာတပတ်အတွင်းဒုတိယအကြိမ်လေကြောင်းတိုက်ခတ်ခံခဲ့ရတာပါမေလာကိုရနေ့ကတိုက်ခတ်မှုမှာလည်းလူ20ထက်မနည်းတေဆုံးပြီးအများပြဒဏ်ရာရရှိခဲ့ကြောင်းဒေသခံတွေကပြောပါတယ်စောမြို့နယ်ကလေကြောင်းတက်ခတ်မှုသတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီကလက်တလောသတင်းထုတ်ပြန်ထားတာတော့မတွေ့ရသေးပါဘူးတောမကျေးရွာမှာဒီတစ်ချိန်တက်ခတ်ခံရတာဟာဒုတိယချိန်တက်ခတ်ခံရတာဖြစ်ပြီး2022ခုနှစ်ကလည်းတောမကျေးရွာအနီးမှာစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ခဲ့ပြီးစစ်တပ်ဘက်ကတောမကျေးရွာနဲ့တောမကျေးရွာအနီးကိုလေကြောင်းကနေပစ်ခတ်တိုက်ခိုက်ခဲ့ပါသေးတယ်လေကြောင်းတက်ခတ်တာကြောင့်တောမကျေးရွာဒေသခံတွေဟာကျေးရွာထဲမနေရဲပဲတောတောင်တွေထဲမှာတင်းရှောင်နေရပြီးတော့နောက်ထပ်လေကြောင်းတိုက်ခိုက်လာမှာကိုစိုးရိမ်နေတယ်လို့ရွာခံတွေကပြောပါတယ်ခင်ဗျာ